PNKNL နဲ့ဒီ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဒီကနေ့မှစီးနှင်နိုင်ခဲ့တဲ့မြောက်ဝတီမြို့ကိုတိုက်ပွဲတွေကြောင့်ဒီထိုင်းနိုင်ငံဘက်ကိုတက်ရောက်မှုတွေဘယ်လိုရှိသလဲဆိုတာလေ့လာဖို့အတွက်မြောက်ဝတီမြို့နဲ့ကပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကိုမနေ့ဖြန်တောက်ကြနေမှသွားမယ်လို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပရီဘဟီဒါနူကာရာကပြောပါတယ်စစ်ကောင်စီရဲ့ဒီထိန်းချုပ်မှုမရှိတော့တဲ့မြောက်ပြည်မျိုးဘက်ကနေမဲဆောက်မျိုးဘက်ကိုဝင်ရောက်နိုင်ဖို့ကြိုးစားသူထောင်ထဲချီရှိနေချိန်မှာပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးနေဆက်ကိုသွားမယ်လို့ဒီကနေ့ညနေပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါမြန်မာဘက်မှာဖြစ်နေတဲ့တိုက်ပွဲကြောင့်လူပေါင်းသသိန်းလောက်အထိဒီဘေးကင်းစွာယာယီခိုးလို့နိုင်ဖို့ထိုင်းဘက်မှာပြင်ဆင်ထားတယ်လို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကဧပြီလ9ရက်နေ့တုန်းကပဲပြောကြားထားပါတယ်မြောက်ပြည်မျိုးမှာဒီစစ်တပ်ရဲ့နောက်ဆုံးကြံခါလာရနှစ်ခွန်ငါစစ်စခန်းကစစ်သားတွေဆုတ်ခွာသွားပြီးတဲ့နောက်မှာမြောက်ပြည်မြို့ကို KNLA တပ်တွေနဲ့ဒီ PDF ပူးပေါင်းတပ်တွေဟာဒီကနေ့စီးနှင်နိုင်ခဲ့တာဖြစ်ပါတယ်စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်မြောက်ပြည်မြို့ကနေထိုင်းနိုင်ငံဘက်ထွက်ပြေးဝင်ရောက်ဖို့ကြိုးစားသူထောင်ထဲချီရှိနေပါတယ်မြောက်ပြည်နယ်မဲဆောက်မြို့ကိုဆက်ထားတဲ့တရားရဲ့ထိုင်းဘက်ချမ်းမှာထိုင်းစစ်တပ်ကတန်ကြပ်ကကားတွေအပါအဝင်လုံခြုံရေးအပြည့်အဝချထားပါတယ်။ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးအတွက်အရေးကြီးတဲ့မြောက်ပြည်မြို့မှာစစ်ကောင်စီရဲ့ထိန်းချုပ်မှုမရှိတော့တာနဲ့အတူထိုင်းမြန်မာကုံသွယ်ရေးတွေရပ်တန့်နေပါတယ်။နှစ်နိုင်ငံနယ်စပ်ကုံသွယ်ရေးတွေရပ်နေတဲ့အတွက်မြန်မာဘက်အချမ်းမှာရောထိုင်းနိုင်ငံဘက်အချမ်းမှာပါခရီးမဆက်နိုင်တဲ့ကုန်တင်ကားတွေလမ်းမှာတောင်းတနေကြပါတယ်။မြောက်ပြည်မြို့သတင်းတွေနဲ့ပတ်သက်လို့အဆုံအလင်ကိုနောက်ပိုင်းမှာသတင်းဆောင်မတွေမှာထွက်ပြီးတော့ထောက်နှင်ပေးသွားအောင်မှာဖြစ်ပါရဲ့ရှင်